အမေရိကန်နိုင်ငံသမိုင်းမှာအဆိုးဝါးဆုံးတနက်တိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့တနက်သမားအိုမာမာတင်ဟာလူပေါင်း49ဦးကိုပြစ်ဒဏ်နေတဲ့အချိန်အတွင်းမှာပဲအရေးပေါ်ဖုန်းလိုင်းကိုခေါ်ဆိုခဲ့ပြီးအစပိုင်းမှာအာရဗ်ဘာလာစကားနဲ့ပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုယ်သူအစ္စလာမစ်စစ်သည်တော်တဦးဖြစ်တယ်လို့ပြောဆိုခဲ့တယ်လို့အမေရိကန်ဗဟိုအစိုးရထောက်လှမ်းရေးဘူရို FBI အဖွဲ့ကထုတ်ပြန်လိုက်ပါတယ်။တနက်သမားဟာအရေးပေါ်ဖုန်းအော်ပရေတာနဲ့အပြန်အလှန်ပြောဆိုနေတဲ့စကားပြောဆိုချက်တွေကိုတနင်္လာနေ့ကထုတ်ပြန်လိုက်ရမှာတနက်သမားဟာဂျွန်လ12ရက်နေ့မနက်အစောပိုင်းမှာနိုင်ကလပ်ကနေ911ဖုန်းနံပါတ်ကိုခေါ်ဆိုပြီးဖုန်းအော်ပရေတာကိုကျွန်တော်အော်လန်ဒိုမြို့မှာပါကျွန်တော်ပြစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်လို့ပြောဆိုခဲ့တဲ့အကြောင်းပါဝင်ပါတယ်အခုလိုထုတ်ပြန်ခဲ့တဲ့တနက်သမားနဲ့အပြန်အလှန်စကားပြောဆိုမှုစာသားတွေမှာစင်စါဖြတ်တောက်မှုတွေရှိနေပြီးတနက်သမားက IS အဖွဲ့နဲ့အဖွဲ့ခေါင်းဆောင်တို့ကိုတစ္ဆာခံတဲ့အကြောင်းပြောဆိုထားတဲ့အပိုင်းတွေကိုဖြတ်တောက်ထားတာလို့အာဏာပိုင်တွေကပြောပါတယ်အပြန်အလှန်စကားပြောဆိုနေတဲ့အတန်ဖိုင်ကိုတော့အာဏာပိုင်တွေကထုတ်ပြန်ပေးဖို့ညှင်းဆိုထားပါတယ်နောက်ဆုံးမှာရဲတပ်ဖွဲ့ဝင်တွေပြစ်ခတ်နေနေတာခံလိုက်ရတဲ့မာတင်ဟာစစ်ဆက်ညှိနှိုင်းသူတွေနဲ့၃ချိန်တီတီဖုန်းပြောဆိုခဲ့ပြီးအဲ့ဒီတော့တွင်မှာအမေရိကန်ပြည်အောင်စုဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုလက်တော့ပြန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောခဲ့တဲ့အကြောင်း FBI တာဝန်ရှိသူတွေကပြောပါတယ်